အာဆီယနိုင်ငံကတရားရုံးကမြန်မာနိုင်ငံအပေါ်ဇန်နဝါရီ23ရက်နေ့ကဆမလိုက်တဲ့ဂျားပြအရေးပေါ်တိုင်းနာဆောင်ရွက်ရမယ့်ဆုံးဖြတ်ချက်ကိုပြည်ပရောက်တိုင်းနာတချို့ကကြိုဆိုလိုက်ကြပြီးဒီဆုံးဖြတ်ချက်ဟာလူမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဆက်မလို့ရအောင်ဟန်တားလိုက်တဲ့သဘောဖြစ်တယ်လို့သုံးသပ်ကြပါတယ်။ဒီကြောင့်ကိုဆက်ပြီးတင်ပြမှာပါ။မြန်မာနိုင်ငံမှာလူမျိုးစုံတပ်ဖြတ်မှုလုပ်ရက်တွေဆက်မဖြစ်ရအောင်တားဆီးပေးဖို့ဇမ်ဘီယာနိုင်ငံရဲ့လျှောက်ထားချက်နဲ့ပတ်သက်ပြီးကြားပြအရေးပေါ်စီမံမှုဆုံးဖြတ်ချက်၄ချက်ကို ICJ တရားရုံးကဒေါက်တာပရိနိမှာချမှတ်ခဲ့တာပါ ICJ ရဲ့ဒီဆုံးဖြတ်ချက်ဟာတက်မလို့အပါဝင်လက်နက်ကင်တပ်ဖွဲ့တွေကလူမှုအပေါ်ရာဇဝတ်မှုကျူးလွန်တာတွေဆက်မလို့ရအောင်ဟန်တားလိုက်တဲ့သဘောဖြစ်တယ်လို့အမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအတင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ်
ဒီ ICJ ကနေပြီးတော့မှသူထုတ်ပြန်လိုက်တဲ့အချက်၄ချက်ထဲမှာမြန်မာနိုင်ငံဟာဒီလိုမတရားမှုတွေပြစ်မှုတွေကျူးလွန်နေတယ်ဆိုတာကိုသူတို့အနေနဲ့အတိအမှပြည့်တဲ့သဘောဖြစ်တယ်လို့ကျွန်တော်မြင်တယ်။နောက်ပြီးတော့လူမျိုးတောင်းဦးတပ်ဖြတ်မှုရောက်သွားအောင်မလုပ်ဖို့အစိုးရအနေနဲ့ကာကွယ်ပေးဖို့ဟန်တားပေးဖို့သူတို့အနေနဲ့ပြောတယ်လို့ကျွန်တော်မြင်တယ်။တကယ်လို့မြန်မာနိုင်ငံအစိုးရကဒီ ICJ ရဲ့ဆုံးဖြတ်ထားတဲ့အချက်အလက်တွေကိုလုတ်ပေးမယ်တာကွယ်ပေးမယ်ဆိုလို့ရှိရင်ပမာဒီအတွက်တော့ကောင်းမယ်လို့မြင်တယ်။ဒါပြလို့ဆိုတော့ကုလသမဂ္ဂရဲ့အခုဆုံးဖြတ်ချက်တွေကိုလည်းလိုက်ပြောတယ်။တကယ်လဲဒီလိုလူမျိုးတုံးတက်ပြတ်မှုမဖြစ်အောင်ကာကွယ်ပေးတယ်ဆိုရင်ဒါကျွန်တော်တို့အနာဂတ်မြန်မာနိုင်ငံရဲ့ဥစ္စာပေါ့သိခါနဲ့နာမည်ပြန်ပြီးတော့ဆယ်နိုင်တယ်လို့ကျွန်တော်မြင်တယ်။
အစီအစဉ်ကအခုလိုဆုံးဖြတ်ချက်တွေချမှတ်လာရတာဟာရခိုင်မြောက်ပိုင်းအရေးမှာစစ်တပ်ရဲ့လှုပ်ဆောင်ချက်တွေကြောင့်ဖြစ်တဲ့ဆိုတဲ့သုံးသပ်ချက်တွေရှိနေပြီးတကယ်တမ်းမှာတော့မြန်မာတပ်မတော်ကတိုင်းသာဒေသတွေမှာပါနှစ်ကာလကြာစီကျူးလွန်ခဲ့တာတွေဟာလူမသိသူမသိဖြစ်ခဲ့ရတာကြောင့် ICJ ဆုံးဖြတ်ချက်ကိုကျူးဆိုတယ်လို့ Washington DC အခြေစိုက်ကခြင်းမဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂုံဆန်ကပြောပါတယ်
ဒီကြားချက်ကာလမှာစီမံလေလုပ်ပေးတဲ့ကိစ္စတွေနဲ့ပတ်သက်ပြီးမှကျွန်တော်ကလိုက်လိုက်လဲလဲကြိုဆိုပါတယ်ခင်ဗျ။သက်သက်ကနေကြည့်တော့တည့်ရက်နဲ့ကျူးလွန်ခဲ့တဲ့အဖြစ်မှုတွေကရေရွက်ချက်ရှိရှိနဲ့လုပ်ခဲ့တဲ့ဟာတွေအများကြီးရှိခဲ့တယ်။နိုင်ငံတကာကနေပြီးတော့တုံ့ပြန်မှုမရှိဘူးလို့ထင်မြင်ယူဆခဲ့လို့ပဲဒီလူတွေကိုစတ်ချက်ခဲ့တယ်။အခုဒီလိုမျိုးအခြေအနေရောက်သွားတော့နိုင်ငံတကာကနေစောင့်ကြည့်နေရဲ့အရေးယူဖို့အစီအစဉ်ရှိရဲ့အနေထားကိုရောက်သွားတဲ့အချိန်မှာစစ်တပ်ကနေပြီးတော့အရင်အတိုင်းတမျိုးလက်လွတ်စပွဲဒီလူတက်မှုတွေတရားကျူးလွန်မှုတွေလုပ်ဖို့အရင်တောင်းဆင်းရင်းသွားတာပေါ့ဥပမာကျွန်တော်ရှမ်းမြောက်မှာဖြစ်ခဲ့တဲ့ကိစ္စကချင်းမှာဖြစ်ခဲ့တဲ့ကိစ္စတွေအဲဒီကိုကျူးလွန်ခဲ့တဲ့သူတွေကအခုဒီခိုင်မှာတော့ပြန်ကျူးလွန်ရပါတော့ဒီဒီခိုင်မှာလုပ်တဲ့ဟာကနိုင်ငံတကာမှာအရေးယူမှုအထက်မှာပါဝင်လာတယ်ဆိုတော့ဒီခိုင်မှာဖြစ်ဖြစ်ချင်းမှာဖြစ်ဖြစ်ကတော့တူညီတယ်လို့ပဲပြောရမှာပါအဲ့တော့နောက်ဆုံးဒီဟာဦးစီးကုတ်ခဲ့တဲ့လူကသူဦးကြောက်ပဲဖြစ်နေရဲ့ဆိုတော့ချိုးဖောက်တဲ့လူတွေကအတူနေတယ်။အဲ့လိုဆိုတော့ကျွန်တော်ကသူ့ဆိုရမယ်လို့ပြောတာပါ
။တကယ်တော့ ICJ ရဲ့ဆုံးဖြတ်ချက်ဟာဒီကမြောက်ပိုင်းကရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကရှင်းလင်းသွတ်တင်မှုလုပ်ခဲ့တယ်ဆိုတဲ့စူးစွဲချက်ပေါ်အခြေခံပြီးထွက်လာတဲ့ဆုံးဖြတ်ချက်ဖြစ်ပါလေ။ဒါပေမဲ့တိုင်းသားတွေအပေါ်စစ်တပ်ရဲ့ကျူးလွန်မှုတွေကိုကဘာကသတိမထားမိကြသေးဘူးလို့အမေရိကန်ရောက်ရခိုင်လူမှုအဖွဲ့အစည်းဒုက္ခတာကိုသိန်းထွန်းဆန်ကထောက်ပြပါတယ
်။ဒီလူမျိုးတုံးတက်ပြတ်မှုတွေဘာမှမအိမ်မှာဖြစ်ပေါ်စေတဲ့ဟာကိုမြန်မာအစိုးရနေပြီးတော့ချက်ချင်းအကာအကွယ်ပေးဖို့ရက်တန့်ပေးဖို့အဲ့လိုဆုံးဖြတ်ချက်တခုပါပါတယ်။အဲ့ဒီတော့အဲ့ဒီ ICJ ရဲ့ဆုံးဖြတ်ချက်ကဘာလို့ဖြစ်ဖြစ်လူသားအဖွဲ့ကိုကာကွယ်မှုဖြစ်တဲ့အတွက်ကျွန်တော်အဲ့ဒီကိစ္စတော့ထောက်ခံပါမယ်။အခုလောလောဆယ်ကတော့သူတို့ကတော့လူတစုတစ်ဖွဲ့ပေါ့နော်။အဲ့ဒီဟာကိုတာဂက်ချပြီးတော့ပြောရတာတွေ့ရတယ်ဆိုတော့ပမာဏကြီးတယ်မှာကျွန်တော်တို့တကယ်တိုင်းရင်းသားတွေလက်ဒီပုံဒီနည်းနဲ့ခံနေရတယ်အခုလက်ရှိဆိုရင်ကျွန်တော်ရခိုင်ပြည်နယ်မှာဒီတိုင်းပဲတည်ကြည်နေတယ်ဟောစစ်တပ်ကမျိုးစုံတပ်ဖြတ်နေရတယ်ရှိတယ်ဆိုတော့ကဝါအားနေပြီးတော့အခုတော့ဒီအာယုံဆိုင်လာနိုင်အောင်ကြောအားပေးဖို့ဝိုင်းဝန်းပြီးတော့လုပ်ဖို့အတွက်ကျွန်တော်တို့ကအကြောထောက်နောက်ခံနေမရှိဘူးဖြစ်နေတယ်အဲ့ဒါအတွက်ကြောင့်ကျွန်တော်တို့ကဒီဥစ္စာကိုတော့တိုင်းရင်းသားပေါင်းစုံစုပြီးတော့ကဘာတည်လာအောင်ဒီလိုမျိုးအရေးယူလာနိုင်အောင်ဆောင်ရွက်သွားဖို့ကျွန်တော်တို့ကြိုးစားနေပါတယ်
မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချထားပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားသူတွေနေရပ်ပြန်လာရေးကိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။ ICJ ကထမ်းမှလိုက်တဲ့ဂျာပြတ်အစီအမံ၄ချက်ထဲမှာမြန်မာစစ်တပ်ဖြစ်စေ၊ပြည်သူ့စစ်အဖွဲ့ဖြစ်စေ၊အခြားအဖွဲ့အစည်းတစ်ခုခုကဖြစ်စေ၊ဂျီနိုဆိုက်စာချုပ်အပိုက်နှစ်ပါလူမျိုးရင်းတပ်ဖြတ်မှုမြောက်တဲ့လူရက်တွေကိုမကျူးလွန်နိုင်အောင်ကျူးလွန်မှုလှုပ်ဆောင်မှုမလုပ်နိုင်အောင်မြန်မာနိုင်ငံအနေနဲ့အဲ့ဒီအဖွဲ့အစည်းတွေကိုထိန်းချုပ်ကင်တွယ်ရမယ်ဆိုတဲ့အချက်ပါဝင်လာကြောင့် Lassi and Eddie Suyaha, Samuro Bawin, then again, where they go, Tinsu Nambamalasura, Biba Dainariga, Nigun Tony Javale, yeah?